Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်2018ခုနှစ်ဇွန်လ5ရက်တောက်တာနေ့ညနေ6နာရီခွဲနဲ့9နာရီအစီအစဉ်တွေကိုလိုင်းဒိုမီတာ79နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မရှာဖောင်ပါဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်ပါရှင
်မင်္ဂလာပါကျွန်တော်ရန်နိုင်မှာတောက်တာနေ့ညနေခင်းသတင်းတွေကိုနားလောင်တဲ့အတူညင်ညာပေးတော့မှာဖြစ်ပါတယ်တောင်နှင်းမြောက်ကိုရီးယားနိုင်ငံအစ်စ်မြင့်အရာရှိရဲ့ဆွေးနွေးပွဲကိုနှစ်နိုင်ငံကြားကပန်းပုံကျုံရွာမှာလှုပ်သွားဖို့တောင်ကိုရီးယားရဲ့ကမ်းလှမ်းချက်ကိုမြောက်ကိုရီးယားဘက်ကလက်ခံလိုက်ပါတယ်။ယူရန်နိုင်ငံမှာလူ21ယောက်သေဆုံးပြီးတထောင်ကျော်ဖမ်းခံခဲ့ရတဲ့နှိမ်နှင်းဖြုတ်ခွဲမှုအတွက်အီရန်တာဝန်ရှိသူတွေကိုအမေရိကန်ကပြစ်တင်လိုက်ပါတယ်။ရိုဟင်ဂျာမွတ်စလင်တွေရဲ့ဒုက္ခသည်စခန်းမှာအခုနှစ်တွင်ကလေးငယ်48,000လောက်မွေးဖို့ရှိတယ်လို့ခန့်မှန်းထားကြောင်းအကူအညီပေးရေးအဖွဲ့တွေကပြောကြားလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုအခုညနေခင်းမှာကြားဖို့ရှိပါတယ်ဗျာ။
ကောင်းပါပြီရှင်သတင်းတွေပြည်နာဆင်ကြတဲ့သတင်းလာတွေထဲမှာကချင်းပြည်နယ်ဘက်ကတိုက်ပွဲတွေဆက်ပြီးဖြစ်နေတဲ့နောက်ဆုံးအခြေအနေနဲ့တူနှားဆင်ရမှာက
အခုက9ရက် IRC 10ရက်ပါဝင်9ရက်ဒါဒီကတည်းကရအောင်ဖြစ်နေတယ်အဲ့ဒီကမှလည်းနေနေမုံလုံးနေဆုံးလို့ရှိတယ်အော်တောင်မျိုးဝေးမျိုးကိုတော့တဲ့ကျင်းချောင်းအထက်ကကလန့်ခွေ
ရေခိုင်ဖွားဟိတအဖွဲကဥခင်ဝင်ပြောသွားတာပါပြည်စုံကိုတရင်နဲ့ပြီးမှနားဆင်ကြရပါမယ်ဒါအပြင်ဖားကက်မှာမြေပြမှုထမှန်ဖြစ်ပွားလို့တည်ဆုံမှုတွေရှိတဲ့အကြောင်းစတာတွေကိုနားဆင်ကြဖို့ရှိပါတယ်ဒါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုရင်နိုင်နဲ့နန်းလောင်တို့ပြောပြပေးပါမယ်ရှင
်တောင်နဲ့မြောက်ကိုရီးယားနိုင်ငံအစ်စ်မြင့်အရာရှိတွေရဲ့ဆွေးနွေးပွဲကိုနိုင်ငံသားမှရှိတဲ့ပမ်ပုံကျုံအပြည့်ရဲ့ကြီးရွာမှာဇန်နဝါရီ9ရက်နေ့ကျရင်လှုပ်သွားဖို့တောင်ကိုရီးယားနိုင်ငံရဲ့ကမ်းလှမ်းချက်ကိုမြောက်ကိုရီးယားဘက်ကလက်ခံလိုက်ပါတယ်။တောင်ကိုရီးယားနိုင်ငံရဲ့နိုင်ငံပြန်လည်ပေါင်းစည်းရေးဝန်ကြီးဌာနရဲ့အဆိုအရတော့အိုလံပစ်ပူးပေါင်းဆောင်ရွက်ရေးကိစ္စနဲ့နိုင်ငံဆက်ဆံရေးတိုးတက်လာအောင်ဘယ်လိုလုပ်ကြမလဲဆိုတာကိုဆွေးနွေးဖို့အတွက်ပမ်ပုံကျုံရွာမှာတွေ့ဖို့အတွက်တောင်ကိုရီးယားရဲ့ကမ်းလှမ်းချက်ကိုသူတို့အနေနဲ့လက်ခံကြအောင်မြောက်ကိုရီးယားဘက်ကဒီနေ့တောက်ကြနေမနက်ကအကြောင်းပြန်လာခဲ့တယ်လို့ပြောထားပါတယ်တောင်နဲ့မြောက်ကိုရီးယားနိုင်ငံအနေနဲ့မကြသေးခင်ကပြန်လည်ရရှိခဲ့တဲ့ဆက်နေဆက်ဆက်သွယ်ရေးလမ်းကြောင်းကိုအသုံးပြုပြီးတော့ခြေသတင်းပတ်တွေ့ဆုံမဲ့နိုင်ငံကိုယ်စားလှယ်အဖွဲ့ကိုဘသူတွေဦးဆောင်မယ်ဆိုတာကိုဆုံးဖြတ်သွားဖို့မျှော်လင့်တယ်လို့ကိုရီးယားနိုင်ငံပြန်လည်ပေါင်းစည်းရေးဝန်ကြီးဌာနပြောခွင့်ရဘိုက်တေဟွန်းကပြောပါတယ်တောင်နဲ့မြောက်ကိုရီးယားနိုင်ငံသားဆွေးနွေးပြောဆိုမှုတိုင်းဟာကိုရီးယားကျွန်းတွေမှာဆက်ဆံရေးတိုးတက်လာဖို့အပြုသဘောဆောင်တဲ့ခြေလှမ်းဖြစ်တယ်လို့ရှုမြင်ထားကြပြီးတော့ဒါကဒေသတွင်းတည်ငြိမ်မှုကိုလည်းအထောက်အကူဖြစ်စေမှာဖြစ်ပါတယ်အမေရိကန်နဲ့တောင်ကိုရီးယားနိုင်ငံတို့ကသူတို့ရဲ့နိုင်ငံပူးတွဲစည်းလက်ချင်းမှုကိုရှေ့လမှာကျင်းပမဲ့ပျုံချမ်းဆောင်ရသည့်အိုလံပစ်ပြိုင်ပွဲပြီးတဲ့အချိန်ထိရွှေဆိုင်ဖို့ဆုံးဖြတ်လိုက်ပြီးတဲ့နောက်တိတ်မကြခင်မှာပဲမြောက်ကိုရီးယားဘက်ကဒီကနေ့မှအဲ့လိုကြေညာခဲ့တာဖြစ်ပါတယ်ခင်ဗျာ
အီရန်ဆန္ဒပြသူတွေကိုအကူအညီပေးမယ်လို့အမေရိကန်ပြည်ထောင်စုကကတိပေးလိုက်တယ်လို့လူ21ယောက်သေဆုံးပြီးတော့တထောင်ကျော်အဖမ်းခံရတဲ့နိုင်ငံဖြုတ်ခွင်းမှုအတွက်အီရန်တာဝန်ရှိသူတွေကိုပြစ်တင်ဝေဖန်လိုက်ပါတယ်။ပြီးခဲ့တဲ့သတင်းဘက်ကစတင်ခဲ့တဲ့အစိုးရဆန့်ကျင်တဲ့ဆန္ဒပြပွဲတွေကိုဖြိုခွင်းတဲ့လို့ရအတွက်အရေးယူလှုံ့ဆော်နိုင်တဲ့သတင်းအချက်အလက်တွေကိုအမေရိကန်အနေနဲ့ရှာဖွေတော်မှာဖြစ်ပြီးဆန္ဒပြပွဲကိုနိုင်ငံဖြုတ်ခွင်းမှုမှာတာဝန်ရှိသူတွေအပေါ်တန်ခတ်အရေးယူမှုအသစ်တွေချမှတ်ဖို့လှုံ့ဆော်သွားမယ်လို့သမ္မတအင်ဂျီရောတာဝန်ရှိသူတို့ကကြားရပြနေမှာပြောပါတယ်။အမေရိကန်နိုင်ငံခြားရေးဌာနကလည်းဒီအတိုင်းကြည့်မနေဘူးလို့ဆိုပါတယ်ဆနာပြသူတွေကိုအကြမ်းဖက်နေနေသူတွေစင်စာလုပ်ပိတ်ပင်သူတွေဒါမှမဟုတ်အီရန်လူမှုစီကနေခိုးယူထားသူတွေကိုအရေးယူဖို့အတွက်လှုပ်ဆောင်နိုင်တာတွေမိမိတို့မှာအများပြားရှိတာကြောင့်အီရန်အစိုးရရဲ့နေနေမှုကိုခံစားရသူတွေကိုမေ့မထားပါဘူးလို့အမေရိကန်နိုင်ငံခြားရေးဌာနရဲ့ထုတ်ပြန်ချက်တစ်ခုမှပြောထားပါတယ်ဆနာပြပွဲတွေနဲ့တည်းရဲ့အဆက်အစပ်မရှိပေမဲ့လည်းအီရန်နိုင်ငံရဲ့ပဲ့ထိန်သက်ဒုံးကျည်အစည်းအဝေးနဲ့ဆက်ဆက်နေတဲ့အီရန်ကုမ္ပဏီ၅ခုအပေါ်အမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနကကြာတာပြည်နေမှာတန်ခါအရေးယူမှုချမှတ်လိုက်ပါတယ်အီရန်နိုင်ငံရဲ့အခြေအနေနဲ့ပတ်သက်ပြီးဆွေးနွေးဖို့အတွက်ကုလသမဂ္ဂလုံခြုံရေးကောင်စီအရေးပေါ်အစည်းအဝေးကိုဒီကနေ့တောက်ကြနေမှာခေါ်ယူပေးဖို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးဟီကီနီကီဟေလီကပန်ကြားထားပါတယ
်။ပါကစ္စတန်စစ်တပ်အနေနဲ့အာဖဂန်တာလီဘန်အနေနဲ့ဟက်ကနီကွန်ရက်ကိုပြပြသွားသွားမကိုင်းတွယ်မချင်းပါကစ္စတန်စစ်တပ်ကိုပေးနေတဲ့လုံခြုံရေးဆိုင်ရာအကူအညီတွေကိုအမေရိကန်ဘက်ကရပ်ဆိုင်းသွားမှာဖြစ်ပါတယ်။ဒါအပြင်ပါကစ္စတန်ဆိုရဟာဒေသတွင်းမှာမတည်ငြိမ်အောင်လုပ်နေတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရဟက်သနိုဝတ်ကလည်းပြောကြားလိုက်ပါတယ်။ပါကစ္စတန်နိုင်ငံအနေနဲ့အမေရိကန်ရဲ့အကျိုးစီးပွားတွေကိုချိန်ချောင်နေတဲ့အကြမ်းဖက်သမားတွေနဲ့စစ်သွေးကြွတွေခိုးလုံလို့မရအောင်လုပ်တာတွေဒါမှမဟုတ်ဥပဒေနဲ့အညီဖမ်းဆီးတာတွေလုပ်ဖို့လိုအပ်ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့အကြမ်းဖက်သမားတွေကိုတိုက်တဲ့နေရာမှာပါကစ္စတန်နိုင်ငံနဲ့အတူတွဲပြီးလှုပ်သွားဖို့အစဉ်အသင့်ပြင်ထားပြီးတော့ပါကစ္စတန်နိုင်ငံအနေနဲ့လည်းအာဖဂန်တာလီဘန်တွေဟက်ကနီကွန်ရက်တွေကိုအပြင်းထန်တိုက်ဖို့ဆန္ဒရှိလာခဲ့ရင်အမေရိကန်အနေနဲ့လည်းနိုင်ငံလုံးလုံးရေးဆိုင်ရာဆက်ဆံရေးတွေပို့ပြီးနက်နက်ဆိုင်ဆိုင်နဲ့ပြန်ဆဖို့မျှော်လင့်ထားတယ်လို့ဟက်သနိုဝတ်ကပြောကြားခဲ့တာပါအမေရိကန်ပြည်ထောင်စုအနေနဲ့ဥပဒေအရလိုအပ်ချက်မဟုတ်ဘူးဆိုရင်အမေရိကစစ်ဖက်ဆိုင်ရာပစ္စည်းတွေပေးပို့တာဒါမှမဟုတ်လ ုံချုံရင်းနဲ့ဆိုင်တဲ့ရန်ပုံငွေတွေလွှဲပြောင်းပေးရတာတွေလုံးဝမဟုတ်ဘူးလို့လည်းသူမကပြောပါတယ်။ပါကစ္စတန်ဆိုရဘက်ကတော့ဒီလိုပြောကြားချက်အပေါ်မှာလုံးဝနားလည်နိုင်ခြင်းမရှိဘူးလို့ပြောကြားလိုက်ပြီးအကြမ်းဖက်ဝါရကိုချိန်မုံပြီးတော့အာဖဂန်နစ္စတန်နိုင်ငံတည်ငြိမ်မှုရှိလာအောင်အမေရိကန်အစိုးရနဲ့အတူတွဲလုပ်သွားမယ်လို့ထပ်လောင်းပြောကြားလိုက်ပါတယ်။အမေရိကန်ပြည်ထောင်စုကအာဖဂန်နစ္စတန်နိုင်ငံမှာအောင်မြင်မှုမရတာနဲ့ပတ်သက်ပြီးပါကစ္စတန်နိုင်ငံကိုအပြစ်ပုံချနေတာဖြစ်တယ်လို့လည်းပါကစ္စတန်ခေါင်းဆောင်တွေကအခိုင်အမာပြောကြားလိုက်ပါတယ်ခင်ဗျာ
။အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့သမ္မတတက်တန်းပထမနေ့အတွင်းကတောင်းကနင်းဖြစ်နေတာတွေကိုရေးထားတဲ့စာရေးဆရာမိုက်ကယ်ဝုဒ်ကိုအင်ဖြူရော်တဲ့သွာလာဝင်ရောက်ခွင့်ပေးခဲ့တဲ့ကိစ္စကိုထရမ့်ကညှင်းဆိုလိုက်ပါတယ်။အဲ့ဒီစာအုပ်ကိုဒီကနေ့တောက်ကြနေမှာစတင်ထုတ်ဝေရောင်းချတော့မှာပါ။ကြာရာဘေးနေ့ညနေခင်း Twitter မှာရေးသားချက်တွေမှာတော့ထရမ့်ရဲ့နိုင်ငံရေးအကြံပေးအရာရှိချုပ်ဟောင်းဖြစ်သူ Steve Bannon ကိုလည်း Sloppy Steve ပေါ်ပြပြ Steve ဆိုပြီးတော့ခေါ်ထားပါတယ်။အဲ့ဒီစာအုပ်အတွက်စာရေးဆရာကိုလည်းလူတွေမေးမြန်းခွင့်တစ်ချိန်မှမပေးခဲ့သလိုအင်ဖြူရော်ကိုလည်းဝင်ထွက်သွာလာခွင့်လုံးဝပေးမထားခဲ့ဘူးဆိုပြီးတော့သမ္မတ Trump က Twitter မှာညင်းဆိုရေးသားထားတာပါ။အဲ့ဒီစာအုပ်ဟာအလိညာတွေနဲ့ပြည့်နေပြီးတော့မရှိတဲ့သတင်းရင်းမြစ်တွေကိုကိုးကားပြီးမဟုတ်တာတွေကိုဖော်ပြရေးသားထားတာဖြစ်တယ်လို့လည်းဆိုထားပါတယ်။ဒီစာအုပ်နဲ့ပတ်သက်ပြီးတော့သတင်းထောက်တွေရဲ့မေးမြန်းချက်တွေကိုသမ္မတအင်ဖြူရော်ပြောခွင့်ရကကြာတာပြင်းနေမှလည်းဒုတိယမြောက်နေ့အဖြစ်ဆက်ပြီးတော့ရှင်းနေရသေးပါ Fire and Fury စာအုပ်ဟာတံပိုးမရှိသလိုအလုတ်ဖြုတ်ခံရသူတယောက်ကငွေရချင်လို့ရေးသားထုတ်ဝေတဲ့သဘောမျိုးဖြစ်ကြောင်းအင်ဖြူရော်ပြောခွင့်ရဆာရာဆန်နက်စ်ကပုံဖော်ခဲ့ပြီးအလိညာတွေနဲ့ပြည့်နေတဲ့စာအုပ်ကိုအမေရိကန်ပြည်သူအများစုကဂရုမစိုက်ဖို့များတယ်လို့လည်းဆိုပါတယ်။အလုတ်ဖြုတ်ခံရတဲ့ Steve Bannon ဟာ Trump သမ္မတဖြစ်လာပြီးပထမ9လမှာနိုင်ငံရေးအရာရှိချုပ်အဖြစ်တာဝန်ထမ်းဆောင်ခဲ့တာဖြစ်ပါတယ်။စာရေးဆရာ Michael Wolff ရဲ့စာမျက်နှာ336မျက်နှာပါစာအုပ်ထဲမှာတော့ Bannon ရဲ့ပြောကြားချက်အတော်များများကိုကိုးကားရေးသားထားတာဖြစ်ပါတယ်။
ယူအမေရိကန်အတန်ညနေပိုင်းမြန်မာဘာသာစစ်စစ်လေးကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 1683ရလိုင်းဒိုမီတာ19 kHz 1556လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ပြည်ကနေတောက်ချာနေညနေခင်းနောက်ဆုံးရမြန်မာနဲ့နိုင်ငံကသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်မြန်မာနိုင်ငံကစစ်တပ်စစ်စင်ရေးတွေအတွင်းမှာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြတဲ့ရိုဟင်ဂျာမွတ်စလင်တွေရဲ့ဒုက္ခသည်စခန်းတွေမှာအခုနှစ်အတွင်းကလေးငယ်4,800လောက်မွေးဖို့ရှိတယ်လို့ခန့်မှန်းထားကြောင်းအကူအညီပေးရေးအဖွဲ့တွေကပြောကြားလိုက်ပါတယ်အဲ့ဒီကလေးငယ်တွေဟာချမ်းမကြီးနဲ့ညူမှုမရှိတဲ့တဲတွေအတွင်းမှာမွေးဖွားလာနိုင်ပွဲရှိပြီးတော့ယောဂဗျာနဲ့အာဟာရချို့တဲမှုအသက်၅နှစ်မပြည့်ခင်တည်ဆုံမှုမြန်မာ့ရဲ့အန်ဒီရီတွေကြုံရနိုင်ပွဲရှိတယ်လို့ Save the Children အဖွဲ့ကဒီနေ့ထုတ်ပြန်လိုက်တဲ့အစည်းအဝေးခန်းစာမှာဖော်ပြထားပါတယ်။ဒုက္ခသည်စခန်းတွေဟာရေနဲ့မိလာစနစ်တွေမကောင်းတဲ့အတွက်အထူးသဖြင့်မွေးကစားကလေးတွေဖြစ်တတ်တဲ့စုံစုဝတ်သက်နဲ့ကာလာဝမ်းယောဂါတို့လိုယောဂါပိုးတွေပေါက်ဖွားတဲ့နေရာတွေဖြစ်တယ်လို့ Cox's ဘဇားမှာရှိတဲ့ Save the Children အဖွဲ့ရဲ့ကျမကြီးအကြံပေး Rachel Cummings ကပြောပါတယ်ဒီနေရာကကလေးမွေးဖို့တင့်တော်တဲ့နေရာမဟုတ်ပဲအဲ့ဒီကလေးတွေနေရမယ့်အခြေအနေဟာအလွန်ကိုဝမ်းနဲ့ကြည်ကွဲစရာကောင်းတယ်လို့လည်းဆိုပါရယ်ကောက်ဆက်ဘဇားဒေတာကဒုက္ခသည်စခန်းတွေမှာရှိတဲ့အသက်9နှစ်ယောက်ကလေးငယ်တွေတဲက25ရာခိုင်နှုန်းဟာအလွန်ကိုဆိုးရတဲ့အာဟာရချို့တဲ့မှုပြဿနာနဲ့ရင်ဆိုင်နေရပြီးတော့ကလေးငယ်ထောက်ဝက်လောက်ဟာသွေးအားနည်းတဲ့ယောဂါကိုခံစားနေရတယ်လို့ပြီးခဲ့တဲ့လကကုလသမဂ္ဂကလေးသငယ်များအရေးပေါ်ရန်မုံငွေအဖွဲ့ UNICEF ကကောက်ယူခဲ့တဲ့စစ်တမ်းတွေမှာဖော်ပြခဲ့ပါတယ်ဒါပြင်40ရာခိုင်နှုန်းကဝမ်းယောဂခံစားနေရပြီးတော့60ရာခိုင်နှုန်းကတော့အသက်ရှူလမ်းကြောင်းဆိုင်ရာယောဂါတွေခံစားနေရတယ်လို့ဆိုထားပါတယ်ခင်ဗျာ
။နေမြပိုင်ဆိုင်မှုနဲ့ပတ်သက်လို့ကြည်ကြဲပြင်းပြအငင်းပွားနေတဲ့တောင်တျုပ်ပင်လယ်ပေါ်ကိုနှောက်နှက်မှာကျူရူဆယ်လုံးလွတ်တင်ဆောင်ကြည့်မဲ့တျုပ်တို့ရဲ့အစီအစဉ်ဟာအထူးကသဘာဝရင်းမြစ်တွေရှိရာနေရာတွေကိုကူညီရှာဖွေပေးနိုင်မှာဖြစ်တယ်လို့နိုင်ငံခြားသင်္ဘောတို့ရဲ့သွားလာလှုပ်ရှားမှုကိုလည်းအမြန်ဆုံးတုံ့ပြန်ဆောင်ရွက်သွားနိုင်မှာပါ။ဒါအပြင်အာရှတိုင်းပြည်၅ခုမှာတျုပ်တို့ရဲ့ဦးဆောင်မှုကိုလည်းမြင့်တင်ပေးရရောက်စေပါမယ်။ဟိုင်နန်ကျွန်းပေါ်မှာရှိတဲ့ Sanyan Institute of Remote Sensing ဌာနကနေ2019နဲ့2021ခုနှစ်အတွင်းကျူရူတွေလွတ်တင်ဖို့ရွေးထားတယ်လို့အစိုးရပိုင်းစင်ဟွာသတင်းဌာနကဒီဇင်ဘာလမှာကြေညာသွားပါတယ်။ဒီကျူတို့တွေဟာတောင်တျုပ်ပင်လယ်ပြင်တွင်းကလှုပ်ရှားသွားလာမှုတွေကိုအဝေးကနေအာရုံခံစောင့်ကြည့်ဖို့အကူအညီဖြစ်စေမယ့်အပြင်ပင်လယ်ရင်းကပုံရိပ်တွေကို24နာရီစောင့်ကြည့်ရယူသွားမှာဖြစ်တယ်လို့ပြောပါတယ်။ကီလိုမီတာ 3.5 တန်ပတ်လေအခြေအဝန်ရှိတဲ့တောင်တျုပ်ပင်လယ်ပြင်တွင်းကငါးတွေရှိတဲ့နေရာတွေကိုတွေ့ဖို့တျုပ်တို့ကမျှော်လင့်နေတာဖြစ်တယ်လို့လေလာစောင့်ကြည့်သူတွေကပြောပါတယ်။တောင်တျုပ်ပင်လယ်ပြင်အတွင်းတခြားနိုင်ငံတွေကဘလို့လှုပ်ရှားနေတယ်လဲဆိုတာကိုကျူရူကနေစောင့်ကြည့်နိုင်တယ်လို့စစ်ဖက်ဆိုင်ရာအတွက်လည်းအသုံးပြုနိုင်တယ်လို့ဆိုပါတယ်။တျုပ်တို့ကတော့တမန်ကြောင်အချက်အလက်တွေရတောင်တျုပ်ပင်လယ်ပြင်ရဲ့နယ်မြေ90ရာခိုင်နှုန်းကိုပိုင်ဆိုင်ထားကြောင်းပြောဆိုထားတာဖြစ်ပါတယ်။
တိဘက်ဘာသာကားခွင့်ရေးလှုပ်ရှားသူတရှိ16ကသူ့ပေါ်တိဘက်ဒေသခွဲထွက်ရေးလုံခြုံမှုနဲ့ဆွဲချက်တင်ထားတဲ့အမှု၄ခုစလုံးကိုအပြစ်မရှိဘူးလို့ထွက်ဆိုခဲ့ပြီးတဲ့နောက်တရုတ်အာဏာပိုင်တွေကသူ့ကိုတရုတ်နိုင်ငံမှာစပ်ပြီးတော့ဖမ်းဆီးထိန်းသိမ်းထားလိုက်ပါတယ်။ သူ့ကိုတရုတ်နိုင်ငံကင်ဟိုင်းပြည်နယ်မှာ၄နှစ်ကျော်ကြာရုံးထုတ်ဆွဆေးခဲ့တာဖြစ်ပါတယ်။တရုတ်ဆိုရဟာတိဘက်ယဉ်ကျေးမှုကိုဖျက်ဆီးနေတယ်ဆိုပြီးတော့ဝမ်ချောက်ကဗီဒီယိုထဲမှာဝေဖန်ထားတာဖြစ်ပါတယ်။အသက်32နှစ်ရှိဖြစ်တဲ့ဝမ်ချောက်ကိုတရုတ်အာဏာပိုင်တွေကအခုလိုဖမ်းဆီးထိန်းသိမ်းတာကိုကန့်ကွက်တဲ့အနေနဲ့အိန္ဒိယနိုင်ငံမြောက်ပိုင်းဒါရက်စလန်မြို့မှာရှိတဲ့ပြည်ပရောက်တိဘက်လူမျိုးတွေကတော့ကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။ဆန္ဒပြတဲ့သူတွေကလက်မှတ်တွေကောက်ခံပြီးတော့လူလူ့ရဲ့အနေနဲ့လည်းဒီကိစ္စကိုထောက်ခံကြောင်းပြသဖို့တောင်းဆိုခဲ့ကြပါတယ်။တရားရုံးအနေနဲ့အမိန့်ကိုရက်တိကျသတ်မှတ်ခြင်းမရှိဘဲနောက်ပိုင်းမှာချမှတ်လာနိုင်ဖွယ်ရှိတယ်လို့ဝမ်ချောက်ရဲ့ရှေ့နေကပြောပါတယ်။အခုလိုပြည်တံချမှတ်ဖို့ဆိုင်းငံ့လိုက်တာကိုကြည်ချင်းအဖြစ်တရားရုံးအနေနဲ့ပြည်တံကြီးကြီးမားမားချမှတ်နိုင်ဖွယ်ရှိပြီးတော့ထောင်တန်း15နှစ်လောက်ထိဖြစ်လာနိုင်ကြောင်းအဲ့လိုသာပြည်တံချမှတ်ခဲ့မယ်ဆိုရင်တော့ပြုတ်ဖို့ဆိုရအနာပိုင်တွေနဲ့ဒေသခံအနာပိုင်တွေအတွက်ချက်စရာကောင်းတဲ့လုပ်ရဖြစ်တယ်လို့HRW လူခွင့်ရေးစောင့်ကြည့်အဖွဲ့ကပြောပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုရဲ့အနောက်အလယ်ပိုင်းနဲ့အရှေ့ဘက်ကန်ယိုရန်ဒေသထဲကိုအာတိတ်ဆက်ဝိုင်းဖက်ကလေပြင်းတွေနဲ့နေမုံတိုင်းဝင်လိုက်ပြီးနောက်ဆုံးနေ့ဖြစ်တဲ့ဒီကနေ့တောက်ကြနေမှာစံချိန်တင်းလောက်အောင်အေးဖို့ရှိပါတယ်အမေရိကန်နိုင်ငံတွင်းကမြို့ကြီး25မြို့မှာဒီကနေ့လေပြင်းတိုက်ခတ်မှုကြောင့်အပူချိန်3ညအောက်40ဒီဂရီစင်တီဂရိတ်ထိအန္တရာယ်ရှိလောက်အောင်ကျသွားမယ်လို့ခန့်မှန်းထားပါတယ်အမြဲလိုပူနွေးနေတဲ့ Florida ပြည်နယ်မှာလည်းအပူချိန်10ဒီဂရီစင်တီဂရိတ်တောင်မရှိပါဘူးကြာရာပြင်းတွေကကန်ယိုရန်တစ်လျှောက်ဝင်တိုက်ခဲ့တဲ့ကြီးမားပြင်းထန်တဲ့မုန်တိုင်းကြောင့်လေပြင်းအားရုတ်တရက်ကျဆင်းပြီးတော့ Carolinas ပြည်နယ်ကနေကနေဒါနိုင်ငံထိအတ္တလန္တိတ်မုန်တွေကန်ယိုရန်တလျှောက်ဟာရီကိန်းမုန်တိုင်းလိုအခြေအနေတွေဖြစ်စေတဲ့အတွက်ဒီနင်းမုန်တိုင်းကို bomb cyclone ဆိုပြီးတော့နာမည်ပေးထားပါတယ်လူသံပေါင်းများစွာတို့အတွက်အရေးပေါ်အခြေအနေတွေထုတ်ပြန်ထားသလိုကျောင်းတွေနဲ့အစိုးရရုံးတွေကိုလည်းပိတ်ထားပါတယ်ထောင်နဲ့ချီတဲ့လေရင်ခီးစင်တွေကိုလည်းဖျက်သိမ်းလိုက်သလိုလမ်းပေါ်ပိတ်မိနေတဲ့ကားတွေကိုလည်းအရေးပေါ်ကစေးသမားတွေကလိုက်လံကဲထုတ်ပေးနေရတာပါထောင်ပေါင်းများစွာတို့နှိမ့်အိမ်တွေမှာလည်းလျှက်စင်မိတွေပြတ်တောက်သွားပါတယ်နင်းမုန်တိုင်းကြောင့်လူပေါင်း14ဦးထပ်မံတို့သေဆုံးခဲ့ရပြီဖြစ်ပါတယ်
အမေရိကန်နိုင်ငံကကမ္ဘာကျော်တက်နစ်ကစားသမား Serena Williams ကသူ့အနေနဲ့မကြာခင်မှာချင်းပါမယ် Australian Open Tennis ပြိုင်ပွဲကိုဝင်ပြိုင်တော့မှာမဟုတ်ဘူးဆိုပြီးတော့ဒီကနေ့မှာကြီးညာလိုက်ပါတယ် Serena Williams ဟာလက်ရှိ Australian Open Champion ဖြစ်ပြီးတော့သူ့အနေနဲ့လိုချင်တဲ့အနေအထားကိုမရောက်သေးတာကြောင့်ပြိုင်ပွဲဝင်ရုံတသက်မပြိုင်ခြင်းတဲ့အတွက်အခုလိုနှုတ်ထွက်လိုက်တာဖြစ်တယ်လို့ Serena ကဒီကနေ့မှာကြီးညာခဲ့တာဖြစ်ပါတယ်ခင်ဗျာ
နောက်ဆုံးရသတင်းတွေကိုကိုရင်နိုင်နဲ့နန်းလောင်တို့ပြောပြပေးကြတာပါအခုဆက်လက်ပြီးသတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်ရှင်ရခိုင်ပြည်နယ်မြောက်ပိုင်းမှာမိုင်းပေါက်ကွဲမှုနဲ့လက်နက်ကန်တချို့ရဲ့တိုက်ခိုက်မှုကြောင့်စစ်ကားတစီးထိခိုက်ပျက်စီးခဲ့ပြီးဒဏ်ရာပြင်းထန်သူ2ဦးအပါအဝင်လုံခြုံရေးတပ်ဖွဲ့ဝင်စုစုပေါင်း9ဦးဒဏ်ရာရှိခဲ့ကြောင်းဒေသခံတာဝန်ရှိသူတွေကပြောပါတယ်မတိမငြိမ်အခြေအနေတွေကြုံနေရတဲ့ရခိုင်ပြည်နယ်အတွင်းကအခုနောက်ဆုံးမိုင်းပေါက်ကွဲမှုကြောင်းလုံခြုံရေးတပ်ဖွဲ့ဝင်တွေကနေမြင့်ရှင်းလင်းမှုတွေလည်းလှုပ်ဆောင်နေကြရတာပါအပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းတောင်မေခါကပြောပြပေးမှာပါရှင်
မောင်နှောင်းမျိုးနဲ့တောင်ပြိုလက်ဝဲကနေချိန်ချောင်းကျဲရွာအတော်တက်မလို့ရင်းနှန်းတစည်းဟာဒီကနေ့မနက်ပိုင်းကဆွဲမိုင်းထိမှန်ခဲ့ပြီးနောက်ဆက်တွဲခြုံခိုတိုက်ခိုက်တာခံခဲ့ရတာလို့ဒေသခံတာဝန်ရှိသူတွေကပြောဆိုကြပါတယ်တက်မလို့သားအချို့ပါဒဏ်ရာရခဲ့တဲ့ဒီတိုက်ခိုက်မှုနဲ့ပတ်သက်လို့မောင်နှောင်းမျိုးနဲ့အထွေထွေအုပ်ချုပ်ရေးမှုဦးရဲထွတ်ကအခုလိုရှင်းပြသွားတာပါဟုတ
်ပါတယ်ဟုတ်ကဲ့ကျွန်တော်ဒီကနေ့ဒီဘက်ကရောက်လို့ကျွန်တော်ဒီနေ့လည်းရတာပါတယ်ကျွန်တော်ပြည်ရမယ်ကောဒီတော့ဒီလိုမျိုးစီမားစီမားပဲရှိတဲ့ဒီလိုမျိုးစီမားချက်ပတ်သက်ပါတော့
ဒီကနေ့တိုက်ခိုက်မှုနဲ့ပတ်သက်လို့အသေးစိတ်ထပ်မံသိရနိုင်ဖို့အတွက်တက်မတော်ဘက်ကဆက်သွယ်မေးမြန်းရမှာတော့စီစစ်နေစေဖြစ်တဲ့အတွက်မပြောနိုင်သေးဘူးလို့တာဝန်ရှိသူတအုပ်ကအခုလိုဖြေသွားခဲ့ပါတယ
်ထုတ်ပြန်နေတယ်ဟာတောင်းကြည့်လိုက်ပါကျွန်တော်ကဒီလိုတော့ပြောမှာမဟုတ်ဘူးလက်ထုတ်ပြန်နေဆိုရင်တက်မတော်ကလည်းထုတ်ပြန်ပါလိမ့်မယ်ဆိုတော့အခုတော့လည်းကျွန်တော်တက်ကဟိုပြင်နေတဲ့တိုင်ထုတ်ပြန်တယ်လေအဲ့လိုပဲထုတ်ပြန်ပါလိမ့်မယ်ကျွန်တော်တို့တက်မီနေကြတယ်ဟိုရဲထုတ်လို့မရဘူးလေတက်ကချင်းတွေကပြင်နေရမှာလေဟုတ်ကဲ့သူတို့ကထုတ်ပြန်ပါလိမ့်မယ်နော
်တိုက်ခိုက်မှုအတွင်းမှာတာယာရသူတွေကိုတော့မောင်သောဆေးရုံကိုပို့ဆောင်ခဲ့ပြီးဒဏ်ရာပြင်းထန်သူတွေလည်းရှိရလို့ဒေသခံတွေကပြောပါတယ်တိုက်ခိုက်မှုဖြစ်ပွားခဲ့တဲ့နေမြေတဝိုင်းမှာတော့လုံခြုံရေးတပ်ဖွဲ့တွေကနေမြေရှင်းလင်းရေးလှုပ်ဆောင်ရမှာပြစ်ခတ်မှုအချို့ရှိနေတယ်လို့လည်းဒေသခံရခိုင်ပရဟိတအဖွဲ့ကဦးခင်ဝင်းကပြောပါတယ
်အဲ့ဒါမှာမိုက်ဆီပြီးတော့ဒေသခံကိုတိုက်ခိုက်တာအာတာဘွေကတိုက်တာပေါ့အဲ့ဒီမှာအခုက9ယောက်အရာကြီး10ယောက်ပါဝင်အနေရောဒါဒီကတည်းကရအောင်ဖြစ်နေတယ်အဲဒီကမှလည်းရှင်းနေမှုလုံးနေတုံးပြီးရှိတယ်။ဟိုတောင်မျိုးဝေးမျိုးကိုတော့တဲ့ရှင်ချောင်းအထက်ကကလန့်ခွေပြ။အေးမှာတရားမရဘူးနေရာလောက်တော့လည်းတရားမရတယ်လို့ကြားနေရတယ်ဒီပောက်ကွေတန်ကတော့တော်တော်ကြီးတယ်ဗျ။ဟိုတမန်သားကက9မိုင်လောက်ကဝေးငါကြည့်အဲ့လောက်ကြားတယ်။ရှင်းနေလုံးနေတယ်အဲ့ဒီမှာတိကတ်တုံးပေါ့အဲ့တိတ်ပူးတွေပါဖြစ်နေတယ်
ပြီးခဲ့တဲ့ဒီဇင်ဘာလဇန်ပိုင်းလုံးကလည်းမြေပုံမြို့နယ်အတွင်းမှာတရားတစ်ခုမိုင်းကွဲမှုဖြစ်ပွားရာကနေတက်မတော်ရင်အနေငယ်ထိခိုက်ခံခဲ့ရတယ်လို့တပ်ဖွဲ့ဝင်အချို့လည်းဒဏ်ရာရခဲ့ပါတယ် ပြီးခဲ့တဲ့ဩဂုတ်လ၂၅ရက်နေ့မှာလဲအာဆာအစ္စလမ်အစွန်းရောက်အုပ်စုကလုံခြုံရေးကင်းစခန်း၃၀လောက်ကိုစီးနင်းတိုက်ခိုက်ပြီးနောက်မတိမငြိမ်အခြေအနေတွေနဲ့ကြုံတင်ရတဲ့ဒေတာမှာအခုလိုနောက်ဆုံးကြုံရတဲ့တိုက်ခိုက်မှုတွေနဲ့ပတ်သက်လို့ဘယ်သူလက်ချက်လဲဆိုတာတရားဝင်ကြေညာတာမျိုးတော့မရှိသေးပါဘူး။ပြီးခဲ့တဲ့နှစ်ကအာဆာရဲ့တိုက်ခိုက်မှုတွေကြုံခဲ့ရပြီးနောက်ပိုင်းက
င်ကလာတွေကလာလေတော့ဒီကသတင်းညားနေတာသတင်းရထားတာရှိတယ်အဲ့မှာလေးငါမြရတာပေါ့လဲလုံးပိုင်းတွေကတော့ဟိုဝင်လာတဲ့လူတွေလဲရောလေမနေရမှာလေလဲရကိုရပ်ဖက်ဝင်တာတက္ကနာကဒီငယ်သူပါလေနောက်ဒီရောကန်တူပါလေအဲ့ဒီကောင်တရားလေးဖောက်ပြီးစီစီပြေးတာကအတခါနိုင်ငံကဝင်တာပေါ့အဲ့တေးချောင်းလဲရစက္ကန့်ခန့်မှာတော့ကူပြီးတော့ပြင်နေဝင်တာဟိုကဟိုနေစင်းလုံးလုံးနေတော့ဝင်ကြည့်တယ်
ပြီးခဲ့တဲ့နှစ်ထဲကအာစာဆွန်းရောင်အုပ်စုရဲ့တိုက်ခိုက်မှုတွေကြုံရပြီးနောက်လုံခြုံရေးတပ်ဖွဲ့တွေရဲ့စစ်ဆင်ရေးတွေနဲ့အတူဒုက္ခတဲ့6သိန်းကျော်ဟာလေအိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြရတယ်လို့ကုလသမဂ္ဂကသတင်းထုတ်ပြန်ထားပါတယ်မြန်မာလုံခြုံရေးတပ်ဖွဲ့တွေရဲ့နေမြေရှင်းလင်းတဲ့စစ်ဆင်ရေးတွေအတွင်လူခွင့်ရေးချုပ်ဖောက်မှုတွေရှိတယ်လို့လည်းကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းဝိုင်းကဝေဖန်ပြစ်တင်မှုတွေအကြီးအကျယ်ထွက်ပေါ်နေပေမဲ့မြန်မာစစ်တပ်နဲ့အစိုးရတာဝန်ရှိသူတွေကတော့ဒီဆွဆွဲချက်တွေဟာမဟုတ်မှန်ဘူးလို့ညင်းဆိုထားကြပါတယ်ရှင
်မိခသတင်းပေးပို့ခဲ့တာပါရှင်အခုတော့ကချင်ပြည်နယ်ဘက်ကတိုက်ပွဲတွေဆက်ဖြစ်နေတဲ့နောက်ဆုံးအခြေအနေကိုတင်ပြပေးပါမယ်ပြည်ထောင်စုငင်းချင်းရေးညီလာခံ27ရာစုပင်လုံတတိယအစည်းအဝေးစတင်ဖို့အနီးကလာချိန်မှာကချင်ပြည်နယ်အတွင်းမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပြီးဗမော်ခရိုင်မင်းစီမြို့နယ်ထဲမှာကချင်လူ့လက်ရဲတပ်ဖွဲ့ KIA ရဲ့တပ်စခန်း20ကျော်ကိုအစိုးရတပ်မတော်ကသိမ်းယူခဲ့ပါတယ်ဒီလိုတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတာဟာနှစ်ဖက်ယုံကြည်မှုကိုပြက်ပြားစေပြီးငင်းချင်းရေးဆွေးနွေးဖို့အတွက်အခက်အခဲဖြစ်စေနိုင်ကြောင်းကချင်ငင်းချင်းရေးအကျိုးဆောင်ဖွဲ့ PCG ကတုံ့တက်ပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတော်ကိုမိုးစောကတင်ပြထားပါတယ်ရှင
်ပြည်တော်စုငင်းချင်းညီလာခံ27ရာစုပင်လုံတတိယအစည်းအဝေးကိုဒီနှစ်ဇန်နဝါရီလအတွင်းမှာကျင်းပဖို့ပြင်ဆင်ဆောင်ရွက်နေချိန်မှာကချင်ပြည်နယ်တနိုင်းနဲ့မန်စီမြို့နယ်တွေအတွင်းမှာအစိုးရတပ်မတော်နဲ့ KIA ကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတဲ့လက်ရှိဖြစ်ပွားနေတဲ့တိုက်ပွဲအခြေအနေကိုကချင်လွတ်လပ်ရေးအဖွဲ့ KIO ရဲ့ဤပညာထောက်ကူရေးအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဦးတော်ခါကအခုလိုပြောပါတဲ့
ဒီရက်ပိုင်းကတနင်္ဂနွေနေ့ထဲကကောင်ရာရွာရဲ့တောင်ဘက်ခြမ်းပေါ့ငါးကားရွာကောင်ရာရွာအဲပရင်မော်ရွှေမော်အဲ့ဒီနေနေဒေသတွေမှာနှစ်ပတ်လောက်ရှိမဝေးတက်ကတော့ဟိုတိုက်နေတော့ပဲနားလိုက်တိုင်းလိုက်နားလိုက်တိုင်းအဲ့လိုနဲ့
အစိုးရတပ်မတော်ဘက်ကဗမော် KI မန်စီမြို့နယ်မန်ဝင်းကြီးဂိုက်တိတ်ဒေသအတွင်းမှာပြီးခဲ့တဲ့နှစ်နိုဝင်ဘာလ28ရက်နေ့ကနေဒီနှစ်ဇန်နဝါရီလ3ရက်နေ့အထိတိုက်ပွဲတွေဖြစ်ပွားခဲ့ရမှာ KIA စခန်းငယ်18ခုနဲ့အဓိကစခန်း4ခုကိုသိမ်းပိုက်ရမိကြောင်းအဖိုးတန်တယန်ဇာတာနဲ့တစ်တွေကိုတစ်ဖက်နိုင်ငံကိုတရားမဝင်ထုတ်ယူတဲ့လမ်းကြောင်းကိုထိန်းချုပ်နိုင်လိုက်ကြောင်းသတင်းထုတ်ပြန်ထားပါတယ်ဥတော်ခါကတော့ဒီသတင်းထုတ်ပြန်ချက်ဟာဆိုရကထုတ်ပြန်တာမဟုတ်တာကြောင့်ပြန်လည်တုံ့ပြန်ဖို့မရှိကြောင်းပြောပါတယ်KIO KIA အဖွဲ့ဟာအရင်စဆိုရနဲ့18နှစ်ကြာအပြစ်ခတ်ရက်စဲပြီး2012ခုနှစ်ဦးသိန်းစိန်ဦးဆောင်နဲ့ဆိုရလက်ထက်မှာတိုက်ပွဲတွေပြန်လည်ဖြစ်ပွားခဲ့တာပါဒီလိုတိုက်ပွဲတွေဖြစ်ပွားခဲ့တဲ့နောက်အစိုးရတပ်မတော်နဲ့ KIO အကြားဆွေးနွေးမှုတွေရှိခဲ့ပေမဲ့အခုချိန်ထိတော့မအောင်မြင်သေးပါဘူးငင်းချင်းရေးဆွေးနွေးမှုနဲ့ပတ်သက်ပြီးဦးတော်ခါကသူ့အမြင်ကိုအခုလိုဆက်ပြောပါတယ
်အခုဒီ6နှစ်ကျော်9နှစ်ကာလအထိကြိုးပမ်းခဲ့တဲ့စီးရဲနိုင်ငံရေးငင်းချင်းရေးလူမျိုးရေးစသဖြင့်အားလုံးကိုခြုံငုံပြောမယ်ဆိုရင်တော့အစိုးရအနေနဲ့လည်းသဘုံတရားအရေးယူပြောဆိုမှုတွေလုပ်တင်တယ်တွတ်တော်ထဲမှာလည်းထိုနည်း၎င်းပဲဆွေးနွေးမှုတွေလုပ်တင်တယ်အဲတမတော်အနေနဲ့လည်းဒီထက်ပိုပြီးတော့ခြေရောက်တဲ့စီနီလမ်းကြောင်းကိုရှာတင်တယ်နိုင်ငံတကာအနေနဲ့လည်းလမ်းကြောင်းမှန်ရောက်အောင်ဝိုင်းဝန်းထိန်းချုပ်ပေးတင်တယ်လို့အခုကဒေါ်အောင်ဆန်းစုကြည် NLD အစိုးရကိုပဲဟိုမန္တလေးစီမားဒီချစ်စီအချိန်တစ်ခုယူရမယ်ဆိုတော့နားလည်မှုပေးတောင်ရောင်နဲ့နှေးပြီးလိုက်နေတဲ့ဟာကမကောင်းဘူးလို့ယူဆတာပေါ့
လက်ရှိဖြစ်ပေါ်တဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးတမရော့ဘက်ကတိုင်းသားလက်လက်ကိုင်အဖွဲ့တွေဟာငင်းချဲရေးလုပ်ငန်းစဉ်ကိုစန့်ကျင်ဆောင်ရွက်နေကြောင်းပြောဆိုတာရှိတယ်လို့တိုင်းသားလက်လက်ကိုင်အဖွဲ့တွေကလည်းတမရော့ကသူတို့နယ်မြေအတွင်းကိုထိုးစစ်ဆင်နေကြောင်းပြောဆိုတာတွေရှိနေပါတဲ့တချင်ငင်းချဲရေးအကျိုးဆောင်အဖွဲ့ PCG ကဥလမိုင်ကွန်ချာကတော့လက်ရှိငင်းချဲရေးဖြစ်စဉ်အပေါ်အခုလိုတုံ့တက်ပါတဲ့
ဆိုရရတော့တမတော်ရောတိုင်းတက်လက်နဲ့ကင်တော်လာရဲ့ဖွဲ့ရရောအားလုံးရဲ့စိတ်သားထမအော်တကယ်ပဲငင်းချမ်းစစ်ချင်းနဲ့ဆန္ဒရှိလို့ရှိရင်တစ်ခါတည်းပဲမိနိုင်တဲ့အခါမှာအလျှော့အတင်းလုပ်ပြီးတော့မှယုံကြည်မှုပုံမှုခိုင်မအောင်တည်ဆောက်နိုင်ဖို့တော့အရေးကြီးတယ်လို့ကျွန်တော်တို့မြင်တယ်အဲ့လိုငင်းချမ်းရေးသွားနေတဲ့အချိန်မှာအခုလိုတိုက်ပွဲဖြစ်တဲ့ဥစ္စာကတော့နည်းနည်းရှော့ချဖို့တော့က
ရှိတယ်
။အစိုးရနဲ့ KIO ကြားမှာ2013ခုနှစ်အောက်တိုဘာလကတိုက်ပွဲအရှိန်လျှော့ချဖို့သဘောတူညီခဲ့တယ်လို့ပြည်ပခညှိနှိုင်းရေးအဖွဲ့ဖွဲ့စည်းပြီးနှစ်ဖက်အကြားမှာညှိနှိုင်းဆောင်ရွက်ခဲ့ပါတယ်။2014ခုနှစ်နိုဝင်ဘာလက KIO ဌာနချုပ်လိုင်ဇာကဗိုလ်တင်တန်းကျောင်းကိုပြစ်ခတ်ခံရတဲ့နောက်မှာပြည်ပခညှိနှိုင်းရေးအဖွဲ့ရဲ့လုပ်ငန်းတွေလည်းရပ်ဆိုင်းခဲ့တာဖြစ်ပါတယ်။အခုအခါ KIO အဖွဲ့ဟာကျုံမြမနေဆက်အခြေဆိုင်လက်နက်ကိုင်အဖွဲ့ခုနှစ်ဖွဲ့ပါဝင်ဖွဲ့စည်းထားတဲ့ FPNCC ကိုနိုင်ငံရေးဆွေးနွေးရေးကော်မတီမှပါဝင်ထားပြီးတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ပြင်ပကနေအစိုးရနဲ့ငြိမ်းချမ်းရေးဆွေးနွေးမှဖြစ်ကြောင်းသတင်းထုတ်ပြန်ထားပါတယ်အစိုးရနဲ့တမ်ရော့ဘက်ကတော့ FPNCC နဲ့တွဲဆောင်ဖို့ကိုညှင်းဆိုထားတာကြောင့်ငြိမ်းချမ်းရေးဆွေးနွေးမှုတွေဟာရပ်တန့်နေပါတယ
်သောရရှင်များရှင်2018နှစ်ပြည့်အစမှာပဲရန်ကုန်မြို့နယ်မှာလူငယ်တဦးကိုအုပ်စုနဲ့ရရကနေသိမ်းဆုပ်ခဲ့တဲ့အဖြစ်နဲ့ကြုံခဲ့ရပါတယ်ဒီလိုဝမ်းနည်းစရာဖြစ်ရမျိုးတွေမြန်မာနိုင်ငံမှာဘလောက်များများကြုံနေရပါလဲအကြီးတန်းတဲ့ဒီလိုဖြစ်ရမျိုးတွေကိုဘယ်လိုဟန့်တားနိုင်မလဲဆိုတာကိုစနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်မြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးရေးအခြေအနေနဲ့ပတ်သက်လို့သောရရှင်တွေရဲ့အထွေထွေတွေပဲဖြစ်ဖြစ်သဘောထားအမြင်တွေကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VO ရဲ့ဖုန်းနံပါတ် 1-232-3955 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်ကြတဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားလို့ရပါတယ်။နေ့နေ့ညတိုင်းရည်လေးလိုက်ရှိစဉ်ကကြိုဆိုပါရစေ။စနေနေ့ညတိုင်းရည်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေကိုထပ်မံဖိတ်ခေါ်ပါရစေ။အခုတော့ဖားကတ်မှာမြေပြုံမှုထပ်မံဖြစ်ပွားတဲ့အခြေအနေကိုတင်ပြပေးပါမယ်။ကချင်ပြည်နယ်မွန်းညင်းခရိုင်ဖားကတ်မြို့နယ်မှာဇန်နဝါရီလ4ရက်နေ့ကကြောက်စိမ့်လုတ်ကွက်မြေစာပုံအဟောင်းပြိုကျရာကနေရေမစေးကြောက်ရှာဖွေသူအမျိုးသား6ဦးသေဆုံးပြီး2ဦးဒဏ်ရရှိခဲ့ပါတယ်။အခုလိုမြေစာပြိုကျမှုတွေဖြစ်နေတာလူတွေသေဆုံးမှုတွေရှိနေတာဟာကြောက်မြတ်တူးဖော်တဲ့ကုမ္ပဏီတွေကကြောက်မြတ်နီးဥပဒေရှစ်မှာပြဋ္ဌာန်းချက်တွေကိုလိုက်နာဖို့အားနည်းပြီးဒီကိစ္စဆစ်ဆီအရေးယူဆောင်ရွက်မှုတွေကိုပြည်ထောင်စုအစိုးရကတာဝန်ယူကင်တွယ်ဖို့လိုပါတယ်။ပြည်내အစိုးရအနေနဲ့ကတော့တင်ပြမှုတွေရှိပေမဲ့အခုလိုပြဿနာတွေဆက်ဖြစ်နေတဲ့အတွက်ပြည်ထောင်စုအစိုးရကကင်တွယ်မှသာရွနေနိုင်မယ်လို့ပြည်내လွှတ်တော်ကိုယ်စားလှယ်တွေကဆိုပါတယ်ဒီအကြောင်းပြည်စုံကို VOA မြန်မာပိုင်းသတင်းတော်မအေးအေးမှကသတင်းပေးပို့ထားပါရဲ့ရှင
်ကချင်ပြည်내ဖားကန့်မြို့နယ်တဲကရတနာမြေတွေပေါ်မှာကြောက်စိမ့်တူးဖော်တာတွေကြောက်စိမ့်ရှာဖွေမှုတွေလုပ်ရင်းနဲ့ဂျိတ်လင်းကြောက်မြက်တူးဖော်ရေးကုမ္ပဏီလုပ်ကွက်ဟောင်းကရေမစေးကြောက်ရှာဖွေသူတွေဟာမြေစာပုံဟောင်းတစ်ခုပြိုကျတဲ့အတွက်လူ6ဦးသေဆုံးမှုဖြစ်ပေါ်ခဲ့တာပါဒီကမှုနဲ့ပတ်သက်လို့ဖားကန့်မြို့နယ်ပြည်သူ့တော်ကိုယ်စားလှယ်ဦးတာစီလာဆိုင်ကတော့အခုလိုပြောပါတယ်
သူကတော့သူတို့6ဦးပေါက်ပြေးတယ်လို့ပြောတယ်6ဦးပေါက်တော့ဒါတို့ပုံထဲမှာလည်းတွေ့တယ်တခင်အတန်လွင့်ဌာနကနေဒီမှာလည်းလွင့်တာပေါ့သူတို့လိုက်တာ FM ကနေလည
်းလူ6ဦးသေဆုံးမှုနဲ့ပတ်သက်လို့မြန်မာအစိုးရပြန်ကြားရေးဌာနကလည်းအတည်ပြုထားတာပါအမှန်တော့မြန်မာနိုင်ငံမှာကြောက်မြက်ဥပဒေတွေကနေဥပဒေရှစ်မှာဆိုရင်ကြောက်စိမ့်တူးဖော်တဲ့ကုမ္ပဏီတွေလုတ်ကွက်ရထားတဲ့သူတွေလိုက်နိုင်ရမယ့်ဥပဒေတွေပါဝင်တာပါဒီထဲမှာဘလို့တူးဖော်ရတယ်ဧရိယာလိုက်ဆက်ရန်နေရအသုံးပြုရမယ့်အရေးအတွက်တွေမြေစာပုံကိုဘလောက်အမြင့်ထိပဲပုံရမယ်ဆိုတာတွေနဲ့မိုင်းနေခွဲတဲ့အခါမှာလဲဘလောက်အတိုင်းတာထိပဲအသုံးပြုရမယ်ဆိုတာတွေရတနာတူးဖော်ခွင့်ရထားတဲ့ကုမ္ပဏီတွေရဲ့လုတ်ကွက်တွေမှာလူသေးဆုံးမှုတွေဖြစ်ခဲ့ရင်တာဝန်ယူရမယ့်အချက်လက်တွေလည်းပါဝင်တာပါဒီအချက်တွေကိုလိုက်နာမှုတွေအားနည်းတာတွေကြောင့်အခုလိုမျိုးဖြစ်ရတည်ဖြစ်ပေါ်ရတယ်လို့လည်းဆက်ပြောပြပါတယ
်အလုံးစမ်းတတ်ထားပြီမဲ့သူတို့အဲ့မှာလုံနေတဲ့လူတွေကရင်းနှီးချင်းကြီးလိုက်နာချင်းမရှိခါတရမှာပေါ့ပြီးတော်စုဟိုသက်ဆိုင်ရာအဖွဲ့တွေရောက်လာတော့မယ်ဆိုရင်သူတို့ရန်တရားဖွဲ့ထားတယ်နောက်ပြီးသူတို့ဆောင်ရွက်နေကြလုပ်ငန်းတွေကိုအဲ့ဒီချိန်ကာလမှာဆိုရင်ဆက်ဆိုင်ထားတာပေါ့နော်အဲ့လိုဆိုတဲ့ချိန်ကတော့အားရောက်သွားကြတဲ့လူတွေကလည်းအဲ့ဒီပုံမှာမှင်တွေ့ရတဲ့အတိုင်းကာလောက်ပုံမှာပဲသူ့အနေနဲ့ကတောက်ချက်ချပြီးမှသူ့ကိုထောက်သွားတဲ့အနေအထားမျိုးဖြစ်တဲ့အတွက်တောက်လို့ပဲလို့ကျွန်တော်တို့ကသုံးသပ်တယ်လေ
အခုလိုမျိုးမကြာခဏမြေစာပုံပြိုကျပြီးလူသေဆုံးမှုတွေကုမ္ပဏီတွေက
ပြည်တော်စုအစိုးရကထိန်းချုပ်မှတာရနိုင်မယ်ဆိုပြီးဆက်ပြောပြပါတယ်ပြည်တော်စုကနေထားတဲ့ကိန်းတွေနေတာဖြစ်တဲ့အတွက်ကြောင့်လို့အခုလိုမျိုးထိန်းချုပ်ဖို့အတွက်ကတော့ပြည်တော်စုအစိုးရဘက်မှသာနေပုံပြီးတော့တောင်းပြေဆိုတာပေါ့နော်တကယ်လည်းအမှန်တကယ်လည်းလက်ရှိအနေထားမှာကကျွန်တော်တို့လွတ်တော်ပါလက်ရှိနေဆိုင်နေတာဒီလွတ်တော်ပါဘလောက်ပဲပြောပြောမိသူပင်တဲ့ပြောပြောပေါ့နော်ဒါဒီလက်ဆိုင်ရာကနေ ဒီလိုရှိဆိုတာကလည်းပြည်တော်စုကနေမှာသုတ်ထုတ်ပြန်ထားတဲ့ဥပဒေတွေဖြစ်တဲ့အတွက်ကြောင့်လို့ဒီဥစ္စာကိုပြည်တော်စုအစိုးရနေစွာအထင်းကြောင်းမှတ်တာနေပုံမှာဖြစ်နိုင်တယ်လို့ဒါဆိုလို့ပြောပြနေလေအဲတွားမယ်ဆိုရင်တော့အခုလိုမျိုးပေါ့ကြုံတွေ့ရတဲ့အကြောင်းအရာတွေကတော့အဲလာနိုင်တယ်လို့တွေးရတာပေါ့ဘာကြောင့်လဲဆိုတဲ့စဉ်းကြတော့အခုကရေစာဆုံးပြမှုပိုင်းဆိုင်ရာဆိုရင်လည်းသူတို့သတ
ပါကန်ဒေတာမှာလူသေးဆုံးမှုတွေကမကြာခဏဆိုသလိုရှိနေပြီးတခါတည်းမှာရာနဲ့ချီပြောက်ဆုံးမှုတွေရှိတယ်လို့တခါတည်းမှာတော့ဒါစင်နဲ့ချီပြောက်ဆုံးသေးဆုံးမှုတွေလည်းဖြစ်ပေါ်ခဲ့ရတာပါကချင်ပြည်နယ်ဖားကန်မြို့နယ်အတွင်းကကြောက်စိတ်တူဖို့မှုတွေကြောင့်ဖြစ်လာတဲ့လူအသက်ပေါင်းများစွာဆုံးရှုံးရမှုတွေပါဝင်တဘောပေါင်းဝင်ကျန်ဆိုင်ရာစိုးကျိုးတွေနဲ့ပတ်သက်ပြီးလွတ်တော်ကစုံစမ်းစ Apawin, the Wapawin, Jay, Loshani, the Puriga, Natasha Kunitema,
My mother people get up your body, Gunas, in that view, it's out Janine Yan again with you a season, Bibi Jimaro, view a young meat and jar a season when Yakunai ran a Kunai Gretti, Jay told him Pitama Vashi. A good other thing, Tinto Guyan and Pio Piavi Vamishi.
တောင်နှင်းမြောက်ကိုရီးယားနဲ့နိုင်ငံဆင်မြင်ရာရှိသည့်ရဲ့ဆွေးနွေးပွဲကိုနိုင်ငံသားများရှိတဲ့ပတ်မုံကျုံအပြည့်အကြီးရမှာဇန်နဝါရီ9ရက်နေ့ကျရင်လှုပ်သွားဖို့တောင်ကိုရီးယားနိုင်ငံရဲ့ကမ်းလှမ်းချက်ကိုမြောက်ကိုရီးယားဘက်ကလက်ခံလိုက်ပါတယ်အမေရိကန်နဲ့တောင်ကိုရီးယားနိုင်ငံတို့ကသူတို့ရဲ့နိုင်ငံပူးတွဲစေလေးချင်းမှုတွေကိုရှေ့လာမှာကျင်းပမယ်ပျုံချန်းဆောင်ရသည့်အလုံးပြိုင် ပြီးတော့လူ21ယောက်သေဆုံးပြီးထောင်ကျော်ဖမ်းခံခဲ့ရတဲ့အနေနဲ့ဖြိုခွဲမှုအတွက်လည်းအီရန်တာဝန်ရှိသူတွေကိုအမေရိကန်ပြည်ထောင်စုကဝေဖန်လိုက်ပါတယ် ပါကစ္စတန်စစ်တပ်အနေနဲ့အာဖဂန်တာလီဘန်အနေနဲ့ဟိုက်ကန်နီကွန်ရက်ကိုပြပြသသမကိုင်းတွေမချင်ပါကစ္စတန်စစ်တပ်ကိုပေးနေတဲ့လုံခြုံရေးဆိုင်ရာအကူအညီတွေကိုအမေရိကန်ဘက်ကရပ်ဆိုင်းသွားမှာဖြစ်ပါတယ်။ဒါပြင်ပါကစ္စတန်ဆိုရဟာဒေသတွေမှာမတိမငြိမ်ဖြစ်အောင်လုပ်နေတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရဟက်ဇန်နူဝတ်ကပြောကြားခဲ့ပါတယ်။မြန်မာ မြန်မာနိုင်ငံကစစ်တပ်ဆစ်ဆင်ရေးတွေအတွက်မှာဘင်္ဂါလားရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြတဲ့ရိုဟင်ဂျာမွတ်စလင်တွေရဲ့ဒုက္ခသည်စခန်းတွေမှာအခုနှစ်အတွင်းကလေးငယ်၄000ရှစ်ထောင်လောက်မွေးဖို့ရှိတယ်လို့ခမန်းထားကြောင်းအကူအညီပေးရေးအဖွဲ့တွေကပြောကြားလိုက်ပါတယ်။အဲ့ဒီကလေးငယ်တွေဟာကျမကြီးနဲ့ညီညွတ်မှုမရှိတဲ့တဲတွေအတွက်မှာမွေးဖွားလာနိုင်ဖို့ရှိပြီးတော့ယောဂဗျာနဲ့ ော့စံချိန်တင်အောင်အေးဖို့ရှိနေပါတယ်ခင်ဗျာ
။တရင်အချင်းချက်ကိုကိုရင်နိုင်ပြောပြပေးခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လို့ရမှုကကိုညာဝဲအောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့နက်ရှော့ခဲလေးဖြစ်ပါတယ်။ကျွန်မရှာဖောင်ပါဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးတာဖြစ်ပါတယ်။ View American အတန်ညနေပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲနဲ့9နာရီထိတရိုက်ထုတ်လွှင့်ခဲ့တာပါ။တော်ရရှင်များအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA မြန်မာပိုင်းအစီအစဉ်ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.